န်တော်ဝင်းမင်ပါ
တမ်ဘရကာကွယ်ဦးစီးကျော်ဗိုလ်ချုပ်မှုကြီးမေအောင်ဆိုင်ကိုရုရှားကာကွယ်ဝင်ကြီးစာဂေးစွိုင်းကူတောက်ချာနေကနေပြည်တော်မှာလာရောက်တွေ့ဆုံခဲ့တာဘလို့ထူးခြားမှုရှိတာကိုရုရှားမှာနှစ်နှစ်ကြာပညာသင်ယူခဲ့တဲ့တမ်ဘရရာရှိဟောင်းသုံးသက်သူဒူကိုမေယာမှာတင်လင်ကမဟာပြူဟာလိလာရေးဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးကအခုလိုစာရှင်းကြပါတယ
်။ထူးခြားအခြေအနေတခုလိုမြင်ပါတယ်။ရုရှားမှာလည်းတခြားမဟာမိတ်နိုင်ငံတွေရှိပါတယ်ခင်ဗျာလေးပေါ့နော်။ဒါပေမဲ့ဟိုရုရှားကဝင်ကြီးတယောက်အနေနဲ့ဒါသူ့ရဲ့နောက်နောက်ဆက်ဆက်ခုနှစ်မှာဒီမာရိုနိုင်ငံကဘိုးထွက်တဲ့ပြည်ပြည်ရှင်မနိုင်ငံကလည်းဆိုတော့ထူးခြားလို့မြင်ပါတယ်။ဘာလို့ဆိုတော့ခင်ဗျားကြီးနိုင်ငံရဲ့ပြန်ချမှုပေါ့လေ။ရေးလာရင်ကဖြစ်ပါတယ်။ဒီဒေတာတွေမှာရှိတဲ့ဒီမာနိုင်ငံဟာလည်းဒီ strategy ဂျိုဘရီယာညာအကြီးကြီးရဲ့မဟာဇော်ရဲ့နေရာမှာရှိနေတဲ့အတွက်ဒါရုရှားပြည်သူ့ရဲ့မဟာဇော်မိတ်ဖက်ရတာဒီမှာပြည်သူတောင်ရဲ့အခြေအနေဖြစ်တယ်လို့ဆိုမြင်ပါတယ်။တကယ်တော့သုံးနှစ်ကျော်ကလာကျေရရုရှားနေပါပြီ။မဟာဇော်ရဲ့သွားဆောင်ရေးဆိုင်ရာဆိုတော့ဒီမှာတိုးတာလည်းဖြစ်ပါတယ်။
အဲဒီတော့အခုအာရှဒေတာတွေမဟာဗျူဟာမြောက်အရေးပါတာဖြင့်နောက်ထပ်ရောအရေးပါတာရှိပါသေးလားလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
ရုရှားသမ္မတဟိုဘယ်လိုဒီမှာဘူးတူနေတဲ့ပေါ့နော်ဒါလည်းရှိသေးတယ်ဗျသူရဲ့ကက်ဘိနက်ဝန်ကြီးဖွဲ့ကတော့အကြောင်းနဲ့ဖွဲ့ပြီးရတဲ့ချိန်မှာဒီတော်ဝန်ကြီးစာကြီးအစွာကူးတွေလည်းတော့ပြန်ပြီးတော့ကော်ဝန်ကြီးဖြစ်ဆက်အနေခံရတယ်အဲ့ဒါကြည့်ဒီတော်ဝန်ကြီးဒီအချိန်မှာလာဒီမှာဘူးတင်ရဲ့နေရာကိုဆက်ဆံလာနိုင်တယ်ဆိုပြီးတော့မှာပေါ့သုံးနှမှုရရှိကြပါတယ်ပေါ့နော်ဆိုတော့စူဒီရကြနိုင်ငံမှာအူပါရဲ့နေရာကိုလက်ရှိမှာခိုင်ပြန်ပြီးသွားဖြစ်တယ်
ဒီနေရာမှာလောလောဆယ်ရေးကောက်ပွဲပြီးမြန်မာနိုင်ငံကိုရောက်လာတာကရောထူးခြားမှုရှိပါလားလို့မေးရမှာဒေါက်တာနေစေဦးကစက်ပြီ
းဟိုနိုင်ငံကြီးပေါ့ဒေတာရမှုတော့မရှိလို့မြင်တယ်ဒါပေမဲ့ရုရှားရဲ့ဒီ Innovativity ကအပေါ်ပေါ့နော်သူရဲ့နောက်မူတော့ဒါကိုကြားရလို့ကျွန်တော်မြင်ပါတယ်တော်တော်နဲ့ကြားတာဟိုမာဗီလမိတ်ဆက်ဖြစ်တယ်ဆိုတော့ဒါရှင်ရှင်ကပြလို့ရဲ့ဒီလိုပြပါမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာလို့အရှိတော်ကြာနိုင်နေနေလဲမှာဟာဒီတော့ရုရှားနဲ့ပူပူဆက်ကြတာရှင်တော့ပြင်နေပေါ့နော်အခုတော့ကျွန်တော်မြန်မာနိုင်ငံဘက်ကတော်တော်ကြီးလို့ဒီနည်းရဲ့ဘက်ကကြောက်တာလည်းမြင်ပါ
အဲ့ဒီတော့အဓိကဘာကြောင့်အခုလိုရုရှားမြန်မာကာကွယ်ရေးမဟာဗျူဟာပြောင်းလာပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
အားလုံးလည်းကျွန်တော်ဒီဆက်ဆံရေးကြည့်ဟိုပုပ်ကူကြီးရဟိုတက်မတော်ဝင်ကြီးတဲ့ကျွန်တော်ရုရှားကဝန်ကြီးကြီးရဲ့ဒီနည်းနဲ့ဆက်ဆံရေးပေါ်တယ်ပူတင်ဟိုလူငယ်တော်တုံးနေကလေးကနောက်ဆုံးရှိခုနေတော့မှာရုရှားကဝန်ကြီးကဒီလိုအစ်မှာပဲဒီမှာနိုင်ငံကိုဒါချစ်ချစ်ကြီးလာရောက်ဖြစ်ပါတယ်အဲ့ဒီချိန်တုန်းကစူတတိ SM မတိုက်လေဆော့စီကိုမြန်မာနိုင်ငံကိုရောက်ချမယ်ဆိုပြီးမအဲ့ချိန်မှာတော့တူနေကြတာရှိပါတယ်ပေါ့ကွာတော့ဟိုလက်ရှိဒီတုံးနေကြီးရဲ့ဆိုတော့ဒီဖောက်ရောက်လာပြီးတော့မှာမြန်မာတပ်မတော်အတွက်အားကြီးပါတယ်ဒါလက်နက်စနစ်တွေကိုဖြတ်ပြီးတော့မှာရုရှားနေတဲ့ရောက်ချမယ်ဆိုပြီးတော့မှာတော့တူနေကြတဲ့အစားတို့လည်းမရှိခွင့်ရတယ်ကျွန်တော်တွေ့ပါအ
ဲ့ဒီတော့အရင်တစ်ခေါက်ကမဟာဗျူဟာမြောက်တိုက်လေရင်တွေအပြင်အခုတစ်ခေါက်မဟာဗျူဟာမြောက်လေကြောင်းကာကွယ်စနစ်တွေရဲ့ထူးခြားမှုကိုမေးရမှာလဲဒေါက်တာနိုင်စေဦးကပဲ
သူ့လက်နက်စနစ်တွေအရဆိုရင်အဖြစ်တော်ချောင်းပါနေမှာမကြွယ်ဘူးပေါ့နော်။အားချောင်းပါနေတဲ့ဒီဒီရုရှားလက်နက်စနစ်တွေမှာလည်းပထမဆုံးစတော့တဲ့ဒီစံသူ့တွေ့ပါတယ်ဒါ။ Panzer S1 လေကြောင်းကာကွယ်စနစ်ကရုရှားတပ်တော်မှာလည်းလက်ရှိမှာတုံးနေတဲ့စနစ်ဖြစ်ပါတယ်။ဟိုအားချောင်းကမှကျွန်တော်လက်ရှိတဲ့ခါကျတော့ PNN နဲ့နိုင်ငံမှာရှိတဲ့လူတွေနဲ့ဆက်ပြီးနေတာဒီကြားတော့တော့ကျွန်တော်မတွေ့ရဘူးပေါ့နော်။နောက်ပြီးတော့မှဒီစနစ်ဒီဟိုအစ်တဲ့အထောက်ရှိတဲ့ကတရားစုပဲပါလေဒါရုရှားကနေအဟိုထုတ်ဆုံးတဲ့အင်တာနက်လို့ရှိရပေါ့နော်ဆိုတော့ဒါကရေးပါတဲ့စနစ်ပေါ့နော်ဟိုဒီကာကွယ်ရေးဟိုအတရားရောတော့ offensive weapon ပုံပဲ defensive weapon နေနေပေါ့နော်ဆိုတော့ရေးပါတဲ့စနစ်တစ်ခုဖြစ်တဲ့ကျွန်တော်မြင်ပါတယ်
ဒီနေရာမှာအခုလိုအရေးပါတဲ့လက်နက်စနစ်တွေကိုဘယ်လိုအနေထားမျိုးမှာသုံးဖို့လိုပါလဲလို့မေးရမှာဒေါက်တာနေဆွေဦးကနိုင်ငံရေးမှာရန်သူမိတ်ဆွေမရှိပဲအကျိုးစီးပွားပဲရှိကအခုခေတ်မှာကအကန့်အသတ်နဲ့ဒီပါစင်မျိုးမဖြစ်လာဘူးလို့ယတိပြတ်မပြောနိုင်တာမျိုးပါဆိုပြီးအခုလိုရှင်းပြပါတယ
်။ Panzer S1 ဆိုတဲ့ရောက်တော်စနစ်ကဒါသာလို့ဒီရောက်တော်ဝင်စနစ်အတွက်လုံးချိုင်တော့ point defense ပေါ့နော်။အရေးကြီးတဲ့အစိုးရအဆောက်အဦတွေပေါ့။ဥပမာလေသမားကြီးတော်တို့နေရာမျိုးတွေတော့အဆောက်လွတ်တော်လိုနေရာမျိုးတို့ဆက်ဆက်အရေးကြီးအဆောက်အဦနေရာမျိုးတို့တာဝန်ပေးထားနိုင်တာပေါ့နော်။ဆိုတော့ဟိုဒါကဒီပါရှိချုပ်ပြီးတော့မှဒီတော့ဆက်ဆက်လာတယ်မင်းဟာရာကြီးပေါ့နော်။မထောက်တာဝယ်မှုတွေဒါကစနစ်ကအရေးကြီးဆုံးဖြစ်ပါ
တယ်။ဒေါက်တာနိုင်စေဦးကပဲအခုလိုရုရှားလက်နက်တွေပေါ်ဝဲလာရတာကလည်းရုရှားရဲ့ဤပညာအစင်းမြင့်မှုဖြင့်တရားကြီးအင်ဒီဂျင်းနှစ်နိုင်ငံရဲ့ရဲခန့်နိုင်မှုဒဏ်ကိုပါကျွတ်ကျင်ဆင်ထားလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ